ကမ္ဘာကြီးပုံလွှဲလာပြီးရာသီဥတုပြောင်းလဲမှုကြောင့်လာမယ့်2080မှာသရဝမျိုးစိတ်တွေကြားဗိုင်းရပること်ပိုးအသစ်ထောင်နဲ့ခြေပေါ်ပေါက်လာနိုင်တယ်လို့ဒါဟာတရိတ်ဆန်တွေကလည်းလူသားတွေစီကူးဆက်တဲ့ရောဂါတွေလည်းတိုးလာမယ်အန္တရာယ်ရှိတာပြနေတယ်လို့သိပ္ပံပညာရှင်တွေကလေ့လာတွေ့ရှိကြောင်းကျေတပင်းနေတို့ဒနေချက်သိပ္ပံကျမ်းထဲမှာဖော်ပြထားပါတယ်။အထူးသဖြင့်အာရှနဲ့အာဖရိကတိုက်တွေမှာဖြစ်လာနိုင်တယ်လို့ပြောပါတယ်။အဲ့ဒီဒေတာတွေဟာလွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းတုတ်ကွေး HIV, Ebola နဲ့ Coronavirus အပါအဝင်ရောဂါပိုးတွေတရိတ်ဆန်တွေစီကနေလူတွေကိုဒါမှမဟုတ်လူတွေစီကနေတရိတ်ဆန်တွေကိုကူးဆက်တဲ့အသေးပြောက်များတဲ့ယောဂအများဆုံးဖြစ်ပွားလေရှိပါတယ်။တကယ်လို့ကမ္ဘာကြီးကခံမှန်းထားတဲ့အတိုင်းအပူချိန်1ဒီဂရီဆယ်လ်ဆီယပ်စ်တိုးလာမယ်ဆိုရင်နှုတ်တိုက်သရဝမျိုးစိတ်ပေါင်း3000ကျော်နေနဲ့လာမယ့်နှစ်ပေါင်း50ကျော်အတွင်းဘယ်လိုကူးတန်းရွှေ့ပြောင်းပြီးဗိုင်းရပ်စ်တွေဘယ်လိုပြန့်စင်မယ်ဆိုတာနဲ့ပတ်သက်ပြီးသိပ္ပံပညာရှင်တွေနမူနာပုံစံထုတ်လေ့လာချက်ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။